ရခိုင်ဘက်ကအခုနှစ်ဒီဇင်ဘာလဓမ္မမုံ2026ခုနှစ်ဇန်နဝါရီလမှာအစောဆုံးလို့ဖို့စီစဉ်ထားတယ်လို့အာရသိုက်ဆက်ကောင်းဆောင်ကပြောပါတယ်ရခိုင်ဘက်ကရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကလည်းကိုယ်စားလှယ်တွေလွတ်ပြီးစောင့်ကြည့်လေ့လာဖို့စီစဉ်ထားတယ်လို့ဆိုပါတယ်ပါတီတွေကဒီအပေါ်မှာဘလို့အမြင်တွေရှိကြပါသလဲရွေးကောက်ပွဲကတော့တကယ်ဖြစ်လာနိုင်ရဲ့လားရန်ကုန်ကစူးစီးတင်ပြထားတာတွေကိုနန်းအောင်ကပြောပြပေးမှာပါ
မြန်မာနိုင်ငံမှာဒီနှစ်ဒီဇင်ဘာလဒါမှမဟုတ်2026ခုနှစ်ဇန်နဝါရီလမှာရွေးကောက်ပွဲအစောဆုံးလုပ်ဖို့စီစဉ်ထားတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျင်မင်းအောင်လှိုင်ကဘယ်လာရုစ်နိုင်ငံမှာရောက်နေစဉ်ပြောကြားခဲ့တာဖြစ်ပြီးရုရှားနိုင်ငံခီးစင်ကလည်းမြန်မာနိုင်ငံကိုအပြန်လျင်ပေါ်မှာခီးစင်အတွင်းလိုက်ပါလာတဲ့မီဒီယာတွေနဲ့မတ်လ9ရက်နေ့ကတွေ့ဆုံချိန်ပြည်သူတွေအနေနဲ့ပါတီဆောင်ဒီမိုကရေစီစနစ်ကိုလိုချင်ရင်ပူးပေါင်းဆောင်ရွက်ဖို့လိုကြောင်းစစ်ကောင်ဆောင်ကပြောလိုက်တာပါလူပေါင်းတစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်းဆောင်လုံးမဲ့ရွေးကောက်ပွဲကိုအယုံကြည်မရှိသလိုစစ်မှန်တဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမှာမဟုတ်ဘူးလို့လည်းရှုံမြင်ပါတယ်
။ဒီရွေးကောက်ပွဲလုံးမဲ့လို့အတင်းပြောနေတာကရုရှားကအကူကြီးတာတို့တရုတ်ကလည်းတွန်းနေရစီကောင်းရှိမှာပေါ့။အဲ့ဒီအတွက်ကိုမဖြစ်မနေလုံးပြရမယ်ဆိုတဲ့သဘောနဲ့သူတို့တွန်းနေတာဖြစ်လိမ့်မယ်လို့အဲကျွန်တော်တို့နားလည်တယ်။အခုသူတို့ရွေးကောက်ပွဲလုံးမဲ့လို့ပြောတယ်။ဒါပေမဲ့အမှန်တကယ်ကျတော့တိတိကျကျသူလုံးနိုင်မဲ့အနေအထားမျိုးကတော်တော်လေးနဲပါတာကိုကျွန်တော်တွေ့ရပါတယ်ကျွန်တော်နားလည်မှုကတော့ဒီရောက်ရေကောက်ပွဲကသူတွေ့ထောက်တရားမှုတွေကိုထပ်ပြီးတော့ဖိတ်ခေါ်တာဖြစ်တယ်လို့ကျွန်တော်တို့အဲဒီလိုပဲနားလည်တယ်တော့ခရစ်တန်မှုတွေဆက်ပြီးတော့ဖိတ်ခေါ်မယ်ဆိုလို့ရှိရင်အဲ့ဒါတွေကိုအကြောင်းပြပြီးတော့သူတို့ရဲ့ဟိုဘောတက်ဆိုရှယ်ကိုထပ်ပြီးတော့ကြိုးစားဟန်မယ်ဖြစ်တယ်လို့အဲကျွန်တော်တို့နားလည်ပါတယ်သူတို့လုံးမဲ့ရေကောက်ပွဲဆိုတာတရားမမျှတနိုင်ဘူးဆိုတာလူတိုင်းကလည်းသိတယ်အဲဒီလိုအခြေအနေမျိုးမှာတိုင်းပြည်ထဲမှာအတွေ့အကြုံမှုတွေပို့ပြီးတော့များလာတာကလွဲလို့ကျွန်တော်တို့တိုင်းပြည်နိုင်ငံရဲ့ပြဿနာကိုဖြေရှင်းဖို့ဆိုတာအဲ့ဒီရည်ရွယ်ချက်လုံးဝမဖြစ်နိုင်ဘူးလို့ကျွန်တော်တို့အဲ့လိုပဲယူဆပါတယ်ဗ
ျလက်ရှိမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲကိုရုရှားနဲ့ဘီလာရုစ်နိုင်ငံတွေကထောက်ခံသလိုရွေးကောက်ပွဲလုပ်ရင်လဲကိုယ်စားလှယ်တွေဆီလွတ်ပြီးတော့စောင့်ကြည့်လေ့လာမယ်လို့ပြောဆိုလိုက်ကြောင်းလဲစစ်ကောင်ဆောင်ကပြောပါတယ်လက်ရှိရွေးကောက်ပွဲလုပ်မယ်ဆိုရင်ပါဝင်ရှင်မြိုင်ဖို့နိုင်ငံရေးပါတီ53ပါတီကစီရင်ပေးသွင်းထားတယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။2023ခုနှစ်ဖေဖော်ဝါရီလတရက်မှာအာဏာသိမ်းလိုက်ပြီးကြတဲ့ကရွေးကောက်ပွဲလုပ်ပေးမယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတောက်လျှောက်ကတိပေးလာခဲ့တာဖြစ်ပါတယ်။ကနဦးမှာဒီနှစ်နှစ်လယ်ပိုင်းလောက်လုပ်မယ်ဆိုပြီးတော့ပြောဆိုခဲ့တာပါ။ခုတစ်ချိန်မှာတော့ဒီနှစ်ကုန်နောက်နှစ်အစမှလုပ်မယ်လို့ထပ်မံပြောဆိုလာတာဖြစ်ပါတယ်။အခုချိန်ထိရွေးကောက်ပွဲဘယ်နှစ်လုပ်မလဲဆိုတဲ့အတိအကျပြောဆိုခဲ့ခြင်းတော့မရှိသေးပါဘူး။လက်ရှိအချိန်ထိလည်းရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာဥပဒေ၊ရွေးကောက်ပွဲအတွက်လိုအပ်တဲ့နည်းဥပဒေတွေထုတ်ပြန်ပေးနိုင်တာမရှိသေးသလိုလွှတ်တော်၃ရက်ကိုဘယ်စနစ်နဲ့ဘယ်လိုရွေးချယ်မလဲဆိုတာကိုလည်းအတိအကျမပြောဆိုနိုင်သေးပဲရှိနေပါတယ်။ရွေးကောက်ပွဲမဲပေးစနစ်ပြောင်းမယ်ဆိုတဲ့သတင်းထွက်ပေမဲ့ဘလို့ပြောင်းမလဲသေချာမပြောနိုင်သေးတာအဲ့ဒီအချက်တွေရှိနေတာမလို့ရွေးကောက်ပွဲမှာပါဝင်ဖို့မှတ်ပုံတင်ထားတဲ့ပါတီတွေမှာအခက်အခဲကြုံနေရတယ်လို့ပါတီတွေနဲ့နှိဆက်သူတွေကပြောပါတယ်ပြည်သူ့ရှေ့ဆောင်ပါတီအထွေထွေအတွင်းရင်းမှုဒေါက်တာမျိုးဆက်သွေးကတော့ဒီအခြေအနေမှာတဦးတယောက်ကပဲအာဏာကိုကင်ထားတာထပ်ပြီးတော့ရွေးကောက်ပွဲကနေရွေးကောက်ခံအစိုးရထွက်ပေါ်လာပြီးတော့အာဏာခွဲဝေအုပ်ချုပ်နိုင်ဖို့လိုအပ်တယ်လို့ရွေးကောက်ပွဲရှိဖို့လိုအပ်တယ်လို့သူကမြင်ပါတယ်။ဒီလိုအမြင်ရှိပေမဲ့လို့လဲလက်တလောအခြေအနေမှာတော့ဖွင့်ပြိုင်မဲ့ပါတီတွေကြီးမားတဲ့စိန်ခေါ်ချက်အမျိုးမျိုးကိုရင်ဆိုင်နေရတာရှိနေတယ်လို့သူကအခုလိုပြောပါတယ်
။ခက်ခဲရတော့ရှိတာပေါ့။ရွေးကောက်ပွဲကော်မရှင်ကကျွန်တော်တို့ကိုစနစ်နဲ့လုပ်မယ် close it လုပ်မယ်လို့ပြောတာဘယ်လွတ်တော်မှလုပ်မယ်ဆိုတာမျိုးအတိအကျအခုချိန်ဒီပြည့်ရတော့မပြောရတဲ့အတွက်ကျွန်တော်ရွေးကောက်ပွဲစနစ်ပေါ်မှာလည်းကျွန်တော်တိမှန်စွာဖြစ်ချင်းနေတဲ့အပိုင်းလေးနည်းနည်းရှိတာပေါ့။နောက်ရွေးကောက်ပွဲဥပဒေမထွက်သေးတာပေါ့နော်။မထွက်သေးတဲ့အတွက်မဲဆန္ဒနယ်မြေတွေဘယ်လိုတတ်မှတ်မယ်။ဘာညာမတိသေးတော့ကျွန်တော်တို့မှာနည်းနည်းလေးဖြစ်ချင်းတာပေါ့။အဲ့ဒါလေးတွေကမြန်မြန်လေးပြင်ညာပေးမယ်။ဒီလိုလူလူကိုလည်းရွေးကောက်ပွဲပေါ်မှာစိတ်ဝင်စားလာအောင်ကြီးစရာဟိုတော်တော်လေးအားထည့်ပြီးတော့မှဗုဒ္ဓဂျီဂျီရှင်လုပ်မယ်ဆိုရင်တော့ကျွန်တော်တို့တို့ဆိုတော့ပါရရ
ပါတီတွေအနေနဲ့ရွေးကောက်ပွဲကိုဝင်ပြိုင်ဖို့အားခဲထားပေမဲ့လို့လဲလက်ရှိမှာရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားမှုအားနေလာတာလက်သလောလုံခြုံရေးအခြေအနေတွေကြောင့်စိုးရိမ်မှုတွေရှိနေတယ်လို့ဆိုလာသူကတော့ကြားဖြူပါတီလို့လူသိများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီတူဥက္ကဋ္ဌထောက်တာစိုက်ကျော်အောင်ပ
ါဒီလူစုရဲ့စိတ်ပါဝင်စားမှုအနေနဲ့လို့ထင်တာပဲလို့နော်အဲ့ဒီဒီရတဲ့ဒီလိုဖြစ်နေတာစကားကုံကျုံလဲဆက်နေတာ။ဟုတ်ကဲ့နည်းနည်းစိတ်ကူးတဲ့သဘောရှိပါတယ်။အဲ့နိုင်လို့ဒီလိုကတော့တော့ဝင်ရမှာပဲဒီတော့လို့ကျွန်တော်တို့ခြေထားလို့ဒီနောက်ရှိတော့ဒီကဟိုဟာဘာအကြည့်ချက်မပြောထားဘူးလေ လာဒီကမဲလာချက်တဲ့လူကိုကြည့်တတ်မှာမဟုတ်ဘူးဒီတော့ဆုံးချက်မှာဘူးအခုနောက်တော့ပြောတာကအားမရဘူးပေါ့အားတော့တင်းနေရဘူးပေါ့နော်အဲ့ဒီသဘောတည်းရှိတယ
်2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့ဆိုပြီးရွေးကောက်ပွဲအနိုင်ရ NLD အစိုးရစီကနေစစ်သက်အာဏာသိမ်းခဲ့ပြီးတော့ထောင်ဆန်းစုကြည်အပါဝင် NLD အစိုးရခေါင်းဆောင်တွေကိုဖမ်းဆီးထောင်ချခဲ့ပါတယ်စစ်အာဏာသိမ်းအုပ်ချုပ်မှုကိုမလိုလားသူတွေကလက်နက်ဆွဲကင်တော်လန်တိုက်ခိုက်မှုတွေလုပ်နေကြပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်စစ်ကောင်စီဟာမြန်မာနိုင်ငံဒေသအတော်များများမြို့နယ်ပေါင်း100ကျော်လောက်လက်လွတ်ထားရပြီးဖြစ်တာမလို့ဒီအချိန်မှာရွေးကောက်ပွဲလှုပ်လာတဲ့အပေါ်မှာရွေးကောက်ပွဲဟာတရားမျှတပါရဲ့လားတရားဝင်မှာမလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။ဒါကြောင့်လဲစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာအတုအယောင်နာဖြစ်လိမ့်မယ်လို့လှေလာသုံးသပ်သူတွေကလည်းပြောဆိုထားကြပါတယ်။အခုလိုအနေအထားတွေကြောင့်နေမြေအတော်များများမှာရွေးကောက်ပွဲကျင်းပမှုမဖြစ်နိုင်ဘူးလို့သုံးသပ်ထားကြပါတယ်။2024ခုနှစ်အောက်တိုဘာလကဒေကောင်စင်းကောက်ယူရမှာလဲမြို့ပေါင်း330ရှိတဲ့အနေနဲ့145မြို့မှာသာစင်းကောက်ယူနိုင်ခဲ့ပါတယ်။NUG ကြားကလာအစိုးရအပါဝင်အထိတ်ခံတွေကတော့ရွေးကောက်ပွဲကိုဆန့်ကျင်ထားပြီးအကြမ်းမဖက်တဲ့နည်းနဲ့ရွေးကောက်ပွဲကိုတားဆီးသွားမယ်လို့ပြောဆိုထားပါတယ်။